democracy စနစ်ခေတ်သစ်ပြောင်းမဲ့မြန်မာပြည်အပြောင်းအလဲကိုကြိုးဆိုပြီးအုပ်ချုပ်ရေးအာဏာအလွယ်အပြောင်းကာလအဆင်ပြေချုံးမွေ့စေရေးဂျပန်နိုင်ငံရေးပါတီတွေနဲ့လွတ်တော်အမတ်တွေကလိုလားတယ်လို့ NLD ပါတီကောင်းဆောင်ဦးညွင့်နဲ့တွေ့ဆုံရင်းပြောဆိုကြပါတယ်။ဂျပန်ဖက်ကဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံကိုလာရောက်ဖို့ထပ်မံဖိတ်ခေါ်ပြီးဂျပန်အစိုးရဖက်ကမြန်မာနိုင်ငံအတွက်တတ်နိုင်တဲ့လောက်ကူညီဆောင်ရွက်ပေးသွားမယ်အကြောင်းပြောဆိုခဲ့တယ်လို့လည်းသိရပါတယ်။ဂျပန်နိုင်ငံရောက်ဦးညွင့်ရဲ့နောက်ခရီးစဉ်နောက်ဆုံးရသတင်းကိုတော့မဆုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံအတွင်း2015ရွေးကောက်ပွဲမှာအစိုးရတတိယဖွဲ့စည်းနိုင်မဲ့အထည်ပြည်သူ့ဆန္ဒမဲ့အပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ပါတီရဲ့ဗဟိုခေါင်းဆောင်တဦးဖြစ်သူဦးညံဝင်းကိုဂျပန်အစိုးရကဖိတ်ခေါ်ခဲ့ပြီးတော့ဦးညံဝင်းဂျပန်နိုင်ငံကိုရောက်ရှိနေချိန်မှာဒီကနေ့မှာတော့ဂျပန်နိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးအနိုင်ရပါတီအတိုက်ခံပါတီစတဲ့နိုင်ငံရေးပါတီတွေနဲ့မြန်မာဒီမိုကရေစီရေးအစဉ်တစိုက်အားပေးထောက်ခံခဲ့တဲ့လွှတ်တော်အမတ်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ဂျပန်နိုင်ငံရေးပါတီတွေဘက်ကဒီမိုကရေစီစနစ်ခေတ်သစ်ပြောင်းမဲ့မြန်မာပြည်အပြောင်းအလဲကိုကြိုဆိုပြီးတော့အုပ်ချုပ်ရေးအာဏာအလွှဲပြောင်းကာလအဆင်ပြေချောမွေ့စေရေးဂျပန်နိုင်ငံရေးပါတီတွေနဲ့လွှတ်တော်အမတ်တွေကလှူလာကြောင်း NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်ဦးညံဝင်းနဲ့တွေ့ဆုံစဉ်ပြောဆိုခဲ့တဲ့အကြောင်းဂျပန်နိုင်ငံရောက်မြန်မာတူဦးဖြစ်တဲ့ဦးတန်စင်ဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီနှစ်ပေါင်းများစွာဒီဂျပန်နိုင်ငံတူဆုံးကတဲ့ရုံးကနှုတ်ဆက်နေပြီးအခုရုပ်ကပ်ပေါ်မှာအနေရဆိုတော့ဝန်မြဝင်ဆောင်ကြိုဆိုပါတယ်နောက်ပြီးတော့ဒီနှစ်ပေါင်းများစွာဒီမှာပထမဖြစ်တဲ့အရသာစွာဖြစ်တဲ့အတွက်ကြောင့်လည်းဆိုလေတက်နေစလို့ဒီဂျပန်အစိုးရကဂျပန်ကြီးကြီးတွေကတက်နေတဲ့ဂျပန်နိုင်ငံတူတက်ဖို့မျိုးကြီးတွေကူညီလဲလို့ပြောပါတယ်
ဂျပန်ဒုတိယနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပြီးတော့နေ့လယ်စာအတူစားသုံးခဲ့ပါတယ်ဂျပန်ဒုတိယနိုင်ငံသားရေးဝန်ကြီးဘက်က NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုဂျပန်နိုင်ငံကိုလာရောက်ဖို့ထပ်မံဖိတ်ခေါ်ခဲ့ပါတယ်။ဒါအပြင်ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့အပြောင်းအလဲအစိုးရလက်ထက်လိုအပ်တဲ့အကူအညီမှန်သမျှတက်နိုင်သမျှကူညီပံ့ပိုးပေးသွားမယ်အကြောင်းပြောဆိုခဲ့တယ်လို့လည်းဦးတန်စင်ဦးကပြောပါတယ
်။နေ့ကင်းသမင်းဝယ်ကိုဒုတိယနိုင်ငံသားဝန်ကြီးကတက်ခဲ့တဲ့သမင်းဖြစ်လာကိုဖြစ်ပါတယ်။ဒုတိယနိုင်ငံသားဝန်ကြီးနဲ့တွေ့တာကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကိုဂျပန်နိုင်ငံကိုအများဆုံးလာလေကိုဆိုဖိတ်ခေါ်ပါတယ်ဆိုတဲ့အကြောင်းနောက်ပြီးဂျပန်နိုင်ငံအစိုးရအနေနဲ့ကိုတက်နိုင်စလောက်ဂျပန်နိုင်ငံပြည်သူတွေဖူးဖူးတွတ်တွတ်ဖို့အတွက်ဆလာကျွန်တော်ဦးဒီရအစအဆုံးပြုပြီးတော့ဂျပန်နိုင်ငံလူမျိုးပေါ်ပြင်းပြင်းထန်ထန်တက်ဆောက်ကျူပန်းဆောင်ပြီးမှဆိုတဲ့အကြောင်းနောက်ပြီးတော့ဂျပန်ရင်းနှီးမြှုပ်နှံပုံကိုရရှိအောင်လဲလာအောင်လဲဆိုလို့ဒီမှာကျူပန်းပြီးမှဆိုတဲ့အကြောင်းအဲ့ဒါကိုအဓိကထားပြောပါတယ
်ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကဝန်ကြီးတချို့တာဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့သလိုမြန်မာဒီမိုကရေစီရဲ့အစဉ်တစိုက်အားပေးထောက်ခံခဲ့တဲ့လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံအတွင်းလာမယ့်အစိုးရတဲ့အပြောင်းလဲကာလအတွက်အဆင်ပြေချောမွေ့စေဖို့လိုလားကြောင်းပြောဆိုခဲ့ကြတယ်လို့သိရပါတယ်
။ Internet Affairs Minister for Internet Affairs ဆိုတော့နောက်ပြီးတော့ Communication ဆိုတဲ့ဝန်ကြီးဌာနရဲ့နောက်ပြီးတော့ဂျပန်အစိုးရရဲ့အထွေထွေပါပေါ့ Cabinet ကပြည်မှုခေါ်မှာ Cabinet Secretary ခေါ်လာမစီဆက်ဖို့ချုပ်ခံဆိုတော့တက်စုကလည်းသွားပြပါတယ်။အဲ့ဒါပြီးတော့မှနောက်ပြီး Outlook မှတ်တီအဖွဲ့နဲ့ဗမာပြည်ကိုအကူအညီထောက်ခံပေး Outlook မှတ်တီနဲ့သွားပြပါတယ်။ဒီ Outlook မှတ်တချို့ကဗမာပြည်ရွေးကောက်ပွဲအချိန်တုန်းကရွေးကောက်ပွဲကာလပေါ့ရှေ့နေမှာလာပြီးတော့ရွေးကောက်ပွဲအချိန်တွေကိုလာပြီးကဲခက်ကြီးတဲ့လူတွေပါပါတယ်သူတို့လည်းရွေးကောက်ပွဲအခြေအနေတွေကိုသူတို့လည်းဇုံကအတိုင်းအတာအားကျင်းနေကြပါတယ်ပြောပါတယ်ခင်ဗျာ
NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တူဖြစ်တဲ့ဦးညံဝင်းဟာမနေ့ပြန်မှာတော့ဂျပန်ဘန်လုံငန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့ဂျိုက်ကာကတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့လည်းသိရပါတယ်မနေ့တနင်္လာနေ့တုန်းကတော့လက်ရှိဂျပန်စိုက်ပျိုးရေးနဲ့တစ်တောဒုတိယဝန်ကြီးနောက်တယ်ယူပို့ဆောင်ရေးဒုတိယဝန်ကြီးနဲ့အရင်တုန်းကဂျပန်စိုက်ပျိုးရေးနဲ့တစ်တောနဲ့ငါးလုပ်ငန်းဒုတိယဝန်ကြီးတို့နဲ့တွေ့ဆုံခဲ့ပြီးတော့လာမယ့်အစိုးရလက်ထက်ဂျပန်နိုင်ငံဘက်ကနေမြန်မာနိုင်ငံအတွက်လေယာကဏ္ဍအတွက်နည်းပညာနဲ့အကူအညီတွေပေးအပ်ကူညီဖို့အရေးနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ရှင်